မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါတွေနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲလူအခွင့်ရေးချိုးဖောက်မှုတွေအားလုံးကိုရှုံချကြောင်းနဲ့အခြေအနေတွေပုံမှန်ပြင်ပြအောင်ကြိုးပမ်းနေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။တနည်းကြော်ကြာအယတအစိုးရလက်ထက်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဒီကနေ့မိကွန်ပြောကြရမှာဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်တာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းတင်ဆက်တော့မမမြင့်ခိုင်ကပြောပြပေးမှာပါရှင
်ရခိုင်ပြည်နယ်အရေးကင်တွယ်ဖြည့်ရှင်းမှုနဲ့ပတ်သက်ပြီးမြန်မာအစိုးရပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေမြင့်တက်နေချိန်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကနိုင်ငံခြားတန်တမန်တွေကိုဖိတ်ကြားပြီးရခိုင်အရေးအပါအဝင်တနစ်ကြော်ကြာအရက်သားအစိုးရတစ်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးမိန်ကွန်းတရက်ကိုဒီကနေ့နေပြည်တော်မှာပြောကြားခဲ့တာပါရခိုင်ပြည်နယ်ရင်းကလူခွင့်ရေးချိုးဖောက်မှုနဲ့အကြမ်းဖက်မှုမန္တမကိုရှုတ်ချပြီးရခိုင်ပြည်နယ်တစ်ခုလုံးရဲ့တည်ငြိမ်အေဂျင်စီအတွက်ဥတီဆောင်ရွက်သွားမယ်လို့ဒေါ်ဆန်းစုကြည်ကအခုလိုပြောလိုက်တာပါ
We condemn all human rights violations and unlawful violence. We are committed to the restoration of peace, stability and rule of law.
ဥပဒေနဲ့အကြမ်းဖက်လုပ်ရတဲ့လူခွင့်ရေးချိုးဖောက်မှုတွေအားလုံးကိုကျမတို့ပြစ်တင်ရှုတ်ချပါတယ်။နိုင်ငံတော်လုံးမှာတရားဥပဒေစိုးမိုးရေးတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးပြန်လည်ထိန်းသိမ်းဖို့အတွက်ကျမတို့တန်ဋိဌာန်ချမှတ်ထားပြီးဖြစ်ပါတယ်။အပြစ်မဲ့အယက်သားတွေကိုထိခိုက်တာနဲ့တနွေငင်တစင်ပါနစ်နာရတာတွေကိုရှောင်ရှားနိုင်ဖို့အတွက်လူညိုရေးတပ်ဖွဲ့ဝင်တွေအနေနဲ့နေမင်းရှင်းလင်းရေးစစ်ဆင်ရေးဆောင်ရွက်တဲ့အခါမှာလုံထုံးလုံနီစီးမြင့်တွေကိုအသေးချာအပြည့်အဝလိုက်နာပြီးထိန်းသိမ်းသိမ်းသိမ်းလုပ်ဖို့ညွှန်ကြားထားပြီးဖြစ်ပါတယ်
။ဒါအပြင်ရခိုင်ရင်းနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စစ်စစ်ဆက်ဆက်စုံစမ်းစစ်ဆေးတာတွေကိုကြောက်ရွံ့နေမှာမဟုတ်ဘူးလို့လည်းဒေါ်အောင်ဆန်းစုကြည်ကထည့်သွင်းပြောဆိုသွားပါတယ
်။ As a responsible member of the community of nations, Myanmar does not fear international scrutiny.
နိုင်ငံတကာတိုင်ဝမ်ဖွဲ့ဝင်တာဝန်သိတဲ့နိုင်ငံတကာနိုင်ငံအနေနဲ့မြန်မာနိုင်ငံဟာနိုင်ငံတကာကစစ်စစ်ဆက်ဆက်စစ်ဆေးတာတွေစီစစ်တာတွေကိုမကြောက်ပါဘူး။နိုင်ငံအတွင်းမှာရှိတဲ့အတိုင်းအဝိုင်းအားလုံးအတွက်ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးကိုရှေ့ရှုမယ်ရေရှည်တည်ရမယ်အဖြေရှာဖို့အတွက်ကျမတို့တာဝန်ခံထားပြီးဖြစ်ပါတယ်
။မကြာသေးခင်ကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တော်အကြမ်းဖက်တိုက်ခိုက်မှုကြောင့်မွတ်စလင်ဒုက္ခသည်အများအများဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတယ်ဆိုပေမဲ့မွတ်စလင်အတိုင်းအဝိုင်း90ရာခိုင်နှုန်းကျော်လောက်ဟာပြည်ပခါဇုံထဲမှာနေထိုင်နေကြဆဲဖြစ်တာမို့ဒါနဲ့ပတ်သက်ပြီးအဖြေထုတ်ကြည့်ဖို့လဲဒေါ်ဆန်းစုကြည်ကဆိုပါတယ်။မီးလောင်ပြင်တွေအိုးအိမ်ဆုံခွာထွက်ပြေးကြသူတွေကိုကြည့်ပြီးနိုင်ငံတကာကမိတ်ဆွေတွေစိုးရိမ်ပူပန်နေကြတယ်ဆိုတာနားလည်ပေမဲ့စက်တင်ဘာ9ရက်နေ့နောက်ပိုင်းရခိုင်ပြည်နယ်ရင်းမှာအခြေအနေတည်ငြိမ်စပြုနေပြီလို့သူကပြောပါတယ
်
စက်တင်ဘာလ9ရက်နေ့ကစပြီးတော့လက်နက်ကင်တိုက်ခိုက်တာတွေမရှိတော့ပါဘူး။နေမြေရှင်းလင်းရေးစစ်ဆင်ရေးလည်းပြီးသွားပါပြီ။ဒါပေမဲ့လည်းမွတ်စလင်တွေတော်များများနေဆက်ကိုဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးပြကြတယ်ကြားလို့ကျမတို့စိုးရိမ်မိပါတယ်။ဘာဖြစ်လို့အခုလိုအလုံးရင်းနဲ့ထွက်ပြေးနေကြတယ်လဲဆိုတာကိုအဖြေရှာကြရမှာဖြစ်ပါတယ်။ကျမတို့အနေနဲ့ထွက်ပြေးသွားတဲ့သူတွေကိုရောမထွက်ပြေးပဲကြံနေခဲ့တဲ့သူတွေကိုပါစကားပြောချင်ပါတယ်။ရခိုင်ပြည်နယ်မှာနေထိုင်ကြတဲ့မွတ်စလင်အများစုဟာအလုံးရင်းနဲ့ထွက်ပြေးကြတဲ့အထက်မှာမပါဝင်ကြဘူးဆိုတာကိုသိတဲ့လူနည်းနည်းပဲရှိကြတယ်လို့ကျမထင်ပါတယ်
။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ကအကြံပေးထားသလိုတစ်ဖက်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့နိုင်ငံသားပြန်လည်စီစီရေးလုပ်ငန်းစဉ်ကိုဘယ်အချိန်မှစတင်နိုင်တယ်လို့ဒေါ်ဆန်းစုကြည်ကပြောဆိုသွားတာဖြစ်ပြီး1982နိုင်ငံသားဥပဒေကိုပြန်လည်ဆန်းစစ်ဖို့ကိစ္စကိုတော့ထည့်သွင်းပြောဆိုသွားတာမရှိပါဘူးရခိုင်ပြည်ပခါနဲ့ပတ်သက်ပြီးအရေးယူမှုတွေမလုပ်ခင်မှာအပြန်အလှန်ဆွတ်ဆွဲပြောဆိုနေတာတွေကိုနားထောင်ဖို့လိုသလိုအမှန်တကယ်အရေးယူမှုတွေလုပ်ဖို့ဆွတ်ဆွဲချက်တွေခိုင်မာရဲ့လားဆိုတာသိအောင်လုပ်ဖို့လိုတယ်လို့ဒေါ်ဆန်းစုကြည်ကဆိုပါတယ
် There are allegations and counter allegations.And we have to listen to all of them.
ပြန်လည်ဆွဆွဲကြကြတာတွေအားလုံးကိုကျမတို့နားထောင်ကြရမှာပါ။ဒါတွေကိုကျမတို့အရေးမယူခင်မှာဒီဆွဆွဲချက်တွေဟာခိုင်မာတဲ့အထောက်အထားတွေပေါ်မှာအခြေခံတာဟုတ်ရဲ့လားဆိုတာကိုကျမတို့သေချာအောင်အရင်လုပ်ကြရမှာဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းကလက်ခံထားတဲ့လူခွင့်ရေးကိုချိုးဖောက်သူတွေတရားဥပဒေကိုစန့်ကျင်နေကြသူတွေဆိုရင်ဘသူပဲဖြစ်ဖြစ်ဘယ်ဘာသာဝင်ပဲဖြစ်ဖြစ်ဘယ်လူမျိုးဒါမှမဟုတ်ဘလို့နိုင်ငံရေးယက်တီချက်ပဲရှိရှိကျမတို့အရေးယူသွားမှာဖြစ်ပါတယ်
။ကုလသမဂ္ဂရဲ့စည်ရင်းတွေအရဘူခင်ကြဒုက္ခတွေ3သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးသိမ်းရှောင်နေရတာကြောင့်ရခိုင်အရေးနဲ့ပတ်သက်လို့နိုင်ငံတကာကမြန်မာအစိုးရပေါ်တောက်လျှောက်ဖိအားပေးပြောဆိုနေသလိုကုလသမဂ္ဂဒုက္ခတွေများဆိုင်ရာမဟာမင်းကြီးအဖွဲ့ကတော့မြန်မာပြည်မှာရိုဟင်ဂျာဒုက္ခသည်တွေကိုတိုက်ခိုက်တာဟာလူမျိုးသုံးတပ်ဖြတ်မှုအစဉ်ရောက်နေပုံရတယ်လို့ပြောဆိုထားတာပါ မြန်မာအစိုးရအနေနဲ့ကိုဖီအာနန်ကော်မရှင်အပါအဝင်ရခိုင်ရေးဆိုင်ရာအကြံပေးကော်မရှင်တွေရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့စတင်ပြင်ဆင်နေပြီဖြစ်သလိုဒီအကြံပြုချက်တွေအကောင့်ထည့်ဖော်ရမှာနိုင်ငံတကာအနေနဲ့ပူးပေါင်းပါဝင်ဖို့လေဒေါ်ဆန်းစုကြည်ကဖိတ်ခေါ်ထားပါတယ်ရှင်